ချက်ခိုင်းပြည်နယ်အမ်းမြို့နယ်22မိုင်ခန့်ဝေးတဲ့တရုတ်မြန်မာရေနံနဲ့တဘာဝဓာတ်ငွေပိုက်လိုင်းဖြတ်တန်းရာဂျားစခန်းတစ်ခုမှာတရုတ်အလုသမားတွေနဲ့မြန်မာအလုသမားတွေကြားရုံးရင်းဆန့်ခတ်မှုဖြစ်ပြီးနှစ်ထပ်အဆောက်အုံတစ်ခုမိရှို့မှုဖြစ်ခဲ့ပါတယ်။ဒီအတွက်မြန်မာအလုသမား10ဦးကျော်ကိုအမ်းမြို့နယ်ရဲစခန်းကဖမ်းဆီးပြီးတော့စစ်ဆေးမှုတွေလုပ်နေပါတယ်။ထိုင်းချေဆိုင်ဗီဝေသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်။ရခိုင်ပြည်နယ်အမ်းမြို့နယ်နဲ့22မိုင်ခန့်ကွာဝေးပြီးအန်တောင်အုပ်စုတောင်စောက်ရွာကတဘာဝတန်းွေပိုက်လိုင်းဖြတ်တန်းရာဂျားစခန်းတစ်ခုမှာတရုတ်လူသမားတွေနဲ့မြန်မာလူသမားတွေရုံးရင်းဆန့်ကပ်မှုဖြစ်ပွားခဲ့တာပါဒီအတွက်မြန်မာလူမျိုးဆယ်ဦးကျော်ဖမ်းဆီးခံရရကြောင်းအမ်းမြို့နယ်မှာရှိတဲ့ရခိုင်တိုင်းရင်းသားတွတ်တရေပါတီရဲ့ဘူကော်မတီဝင်ဒေါ်တသွဲဆိုးကဗီဝီကိုပြောပြပါတယ
်ဖြတ်ဖြတ်မှာအပေါ်ထက်မှာတရုတ်လူသားတွေနေပါတယ်အောက်ထက်မှာကျမတို့မြန်မာလူသားတွေနေပါတယ်တရုတ်လူသားတွေကအတင်းကျပ်အခါအခါကြူကြော်တာပေါ့အနိုင်ကျင့်တာတွေနိုင်ငံစီးနေတစ်ဖက်တောင်းနေလောက်တာတွေညနေပါပြီညနေတဲ့အခါအဖြစ်စီဥပမာအပေါ်ထက်ကအန်းချလာတော့အစ်စ်တွေလောင်းချလာတော့မြန်မာလူသားတွေကကျမတို့မြန်မာလူသားတွေကဆင်းရဲတဲ့အခါဒီအလုတ်ကလေးတုတ်သွားမှတောက်တဲ့အခါကျတော့အတင်းကျပ်တက်ခံခဲ့ရပါတယ်ကျမတို့အချိန်မှာကလေဒေတာရဲ့လောအခါဆိုပြီးတော့လောအခါလည်းကျမတို့ကသတိငွင့်ကျင်လောက်ပဲရပါတယ်အဲ့ဒါမှအလုတ်ခေါ်ပေးတဲ့လူတွေကိုအဆင်ဆင်ပေးရသေးတော့တချို့ဆို9000 6000လောက်ပဲရကြပါတယ်လောအခမင်းကြီးများပါတယ်လဲပါပါတယ်နောက်ပြီးတော့လောအခဒီကိုလဲအခြေအလဲမရဘူးအဲ့ဟာမျိုးတွေလဲပါပါတယ်အဲ့ဒါနဲ့မခံနိုင်တဲ့အဆုတ်မှာတော့ဟိုဒီကြေကနာဖြစ်သွားရတာပါလေဒီကြေကောင်ကအောက်ထက်မှာတဲ့အဲ့လိုဖုံညော့နေတာကိုအပေါ်ထက်ကညစ်ပစ်လိုက်တာတဲ့အဲ့နဘူးကတားလဲဆိုပြီးတော့ဖော်ထုတ်မယ်လို့ပြောပြီးတော့ရှင်ဖြစ်လာပါတယ်တဲ့အဲ့ဒီမှာတရုတ်ကဖြစ်ပြသွားပါတယ်တဲ့အဖာလုံးကဝေးတယ်သူတို့ရုံနာကအင်ဂျင်နီယာနေတဲ့နှစ်ထပ်အိမ်နားမှာလည်းမိနာမှုဖြစ်ပြီးတော့ဖြစ်ပြီးရုံးကလေးနည်းနည်းဆန်ဆန်ပောက်ကွဲပြီးတော့လူစုကအဲ့ဒါနဲ့မိရှို့လိုက်ကြပါတယ်တဲ့အဲ့ဒီနှစ်ထပ်အိမ်တဲ့အိမ်ပါသွားပါတယ်တဲ့အဲ့လောက်သိရပါတယ်အခုလောလောဆယ်တော့လောက်တာမြန်မာလောက်တာ14ဦးကိုအမြင်နဲ့ရဲစခန်းထဲမှာဖမ်းဆီးထားတယ်လို့သိရှိရပါတယ
်ဇန်နဝါရီလ29ရက်နေ့မှာတော့မြန်မာလူသမားတွေဖမ်းဆီးထားတဲ့အမ်းမြွတ်နယ်ရဲစခန်းကိုတွားရောက်ခဲ့ပြီးညှတာတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့အတွက်ပြောဆိုခဲ့တယ်ဆိုပြီးဒေါက်တာဆိုးကပြောပြပါတယ
်ကျမကမနေ့ကရဲစခန်းကိုသွားမေးလိုက်ပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့ကျမအဖကဘသူကဆက်ရတာလဲသူတို့မှာတော့အပြစ်မရှိဘူးလားသူတို့ကမခေါ်ဘူးလားတစ်ဖြစ်ဆောင်ရင်ဖြစ်သွားရင်မကောင်းဘူးပြီးတော့ချင်းချင်းကြောက်ရရင်ဒီစီမံကိန်းကြီးကတမန်ကလုံးကကျေနပ်မှုရှိတဲ့စီမံကိန်းကြီးမဟုတ်ပါဘူးဒီဟာအမိတ်ကြစားဖြစ်သွားနိုင်တဲ့အတွက်ထိမ့်သိမ့်သိမ့်နှစ်ဖို့နှစ်ဖြစ်မျက်မျက်တတ်တာလို့ဖို့ကျွန်မအကြံပေးခဲ့ပါတယ်ရှင်
။အမ်းမြွနဲ့ရဲစခန်းကိုဆက်တယ်မေးမြန်းကြည့်တဲ့အခါမှာတော့ဖမ်းဆီးထားသူတွေကိုစစ်ဆေးနေကြောင်းကိုသာအတည်ပြုပြောကြားခဲ့ပြီးဖမ်းဆီးထားသူအရေအတွက်နဲ့ဘာမှုတွေနဲ့ဆွဲဆိုထားတယ်လဲဆိုတာကိုတော့ရဲစခန်းကဖြေကြားခြင်းမရှိခဲ့ပါဘူး။အမ်းမြွနဲ့ရဲစခန်းကတာဝန်ကျရဲမှုကတော့အခုလိုဖြေပါတယ်။
ဟုတ်ကဲ့မရှိဘူး
။ဟုတ်ကဲ့ဟိုအမ်းမြွနဲ့ရဲစခန်းပါလားရှင
်။ဟုတ်ပါတယ်ခင်
ဗျ။ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျွန်မ VOA သတင်းဌာနပါရှင်။ဟုတ်တယ်ရဒီအမ်းမှာဖြစ်တယ်ပေါ့နော်ဒီအလုသမားတွေတရုတ်လူသမားနဲ့မြန်မာလူသမားတွေဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီအလုသမားတွေဒီအရေးယူထားတယ်လို့သိရပါတယ်အဲ့ဒါများဟုတ်ပါသလားရှင
်ဟိုဟာမသိရသေးပါဘူးခင်ဗျာမသိရသေးဘူးခင်ဗျာဟိုဟာအခုကလူကြီးတွေရဲ့စီမံနဲ့စစ်တုံးစီတုံးပါပဲခင်ဗျာမသိရသေးပါဘူ
းဟုတ်ကဲ့ဘယ်နှယောက်များစစ်စီတာများရှိပါသလဲရှင
်ဟိုအဲ့ဒါကြီးတိကျမသိသေးပါဘူးခင်ဗျာဟိုလူကြီးတွေလုပ်နေတာဆိုတော့စစ်တော့စစ်နေကြဟုတ်ပါခင်ဗျာ
အမ်းမြွနယ်ကရွေးစခတ်မှုတွေနဲ့ပတ်သက်ပြီးတရုတ်ရေနံနဲ့သဘာဝတန်းွေပိုင်လိုင်းစီမံကိန်းကတာဝန်ရှိသူတွေကိုလည်းဆက်သွယ်လို့မရခဲ့ပါဘူး။ဖမ်းဆီးမှုတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကိုလည်းဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တရုတ်နိုင်ငံက CNPC လို့ခေါ်တဲ့တရုတ်အစိုးရပိုင်းတရုတ်မျိုးသားရေနံကော်ပိုရေးရှင်းကအကောင့်ထဲပေါ်ဆောင်ရွက်နေတဲ့သဘာဝတန်းွေစီမံကိန်းဟာအမေရိကန်ဒေါ်လာတန်ပေါင်းများစွာကုန်ကျခံပြီးဆောက်လုပ်နေတဲ့စီမံကိန်းဖြစ်ပြီးဒီစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေရဲ့ဆန္ဒပြတာတွေလည်းအကြိမ်ကြိမ်ဖြစ်ပေါ်ခဲ့ပါတယ်ရှင်။